ရှင်တို့ရေပြောရအောင်မတော်ဟောဒီကနေ့တော့သမရကြီးမင်းကုန်းကိုထားမသိဘာမသိကန့်ကွက်ကြတဲ့ဟာတွေကိုဂျမ်းမွန်တို့လမ်းစုံကတညီတညွတ်ထဲတတန်တဲ့ကန့်ကွက်သူမရှိတခဲနဲ့တုံ့ပြန်ကန့်ကွက်လိုက်ကြတယ်သိလားမင်းကုန်းကတော့အများကြားလိုက်ကြတဲ့မကြားလိုက်တောင်ပြောနေဆိုနေကြတဲ့2015ရွေးကောက်ပွဲအရေးကြီးပေါ့တော့သမရကြီးပြောတာကလက်နက်ကင်အဖွဲ့အစည်းတွေနဲ့ငင်းချမ်းရေးကိစ္စပြည်လဲမှ2015ရွေးကောက်ပွဲကြီးအောင်မြင်စွာကျင်းပနိုင်မယ်ပြောတဲ့ဥစ္စာတော့အဲ့လိုကြီးပြောတာဘာမှလို့တော့တခါတည်းအော်လိုက်ဟဲ့လိုက်ဆွဆွဲလိုက်ကြတာနောက်ပြန်သွားခြင်းတလေပါလေ2015ရွေးကောက်ပွဲကြီးပဲလုံမပေးခြင်းလို့ပဲအဲ့လိုပြောတလေပါလေတကယ်တော့အခဲဆက်လိုက်ကြတာကြာရင်လာစဉ်မိဘပြည်သူတွေကိုတရိုးတသိအစီရင်ခံဖို့တာမလွယ်တော့ဘူးဘာလေးပြောလိုက်ပြောလိုက်အနောက်သွားကမလွတ်ချင်ဘူးမင်းကွန်းကိုတည်တည်ကြာကြာနားထောင်ကြည့်စမ်းမှာမလွတ်ဘူးလို့တစွန်းတစမှာမပါပါဘူးသူ့စကားထဲမှာအောင်မြင်စွာဆိုတာမကြဘူးလားလွတ်တော့ပြီးမှာပေါ့လက်နဲ့ဂိုင်းတွေနဲ့ငင်းချမ်းရေးအပြည့်အဝမရရင်အရင်ရွေးကောက်ပွဲတုန်းကလူဟိုနေကြံဒီနေကြံအဲ့လိုတွေဖြစ်သွားမှာစိုးလို့ပြောတဲ့ဥစ္စာပဲအဲ့လိုသာကြံသွားရင်အောင်မြင်တယ်လို့ဘယ်လက်မှထောင်နိုင်ပါမလို့သမရာကြီးကိုအပြစ်ပြောကျင်ကြလေစကားကိုလုံးစိပတ်စိနားလေအောင်နားထောင်ပြီးမှအပြစ်တင်ကြတော့သမရာဆိုတာရှေးကလူဆိုရင်ဖြစ်မင်းပါနော်မင်းမှတစ္ဆာလူမာဂရိတဲ့တစ္ဆာတရားဥထိပ်ထားပြီးနိုင်ငံတော်အမှုကြီးဆောင်ရွက်နေတဲ့ဥစ္စာအခုဒီမိုကရေစီခေတ်ကြီးတိုးတက်ပြောင်းလဲနေတဲ့ခေတ်ကြီးမှာကဘာမှပုံကူတူတယောက်သဘောနဲ့လွတ်လို့ရတာမဟုတ်ဘူးအများပြည်သူသဘောနဲ့လွတ်ရတဲ့ဥစ္စာနောက်ပြီးမတိသေးရင်မှတ်ထားဘယ်ဟာမစိုးသူပြက်ကလေးနဲ့သူလို့ရတာနိုင်ငံရေးဆိုနိုင်ငံရေးပြက်ကလေးပညာရေးဆိုပညာရေးပြက်ကလေးရှိတဲ့တော့သိလားကိုလည်းသိလို့တော့ဟုတ်ပါဘူးလမ်းစုံကဟာရီပြောပြတာနိုင်ငံရေးပြက်ကလေးဆိုကြပါစို့တော့ဘယ်နေ့ဘယ်ရက်လွတ်တော်အစည်းအဝေးရှိမလို့ဝန်ကြီးအဖွဲ့အစည်းရှိမလို့အဲ့ကလူအစည်းအဝေးတွေဆိုတာများအာအာရရရှိတိုင်းထားလုံနေလို့ရမယ်အောင်မေလို့လားပြင်းပြင်းရှိတိုင်းမလုပ်ဘဲနေလို့ကောရမယ်ထင်သလားဟိုကြွေးရှင်ကြွေးရှင်ဆိုတာကပိုက်ဆံကြွေးရောကျေးဇူးကြွေးရောတထောကြီးတင်နေတဲ့ဟာပေါ့တော့အဲ့ဒီကြွေးရှင်လော်ပန်ကြီးကဟဲ့ကောင်ငါစီဩဝါဒခံလှဲ့အောင်လို့အရေးပေါ်ဆင့်ခေါ်တာနဲ့ရက်ကိုဖျက်ပစ်လို့ရမယ်အောင်မေ့သလားအဲ့ကလူပြက်ကလေးရက်တွေကနှစ်နှစ်သုံးနှစ်ကြိုတင်ပြီးတတ်မှတ်ထားရတဲ့တော့သိလားဟိုငို၍ရည်၍မရတော့မျက်နာဆိုးသလိုပေါ့တော့ပြောင်းလို့ပြင်လို့မရတဲ့ပြက်ကလေးတွေဂျမ်းမုံတို့အစိုးရကြီးကအစိုးရပဲတော့ရွေးကောက်ပွဲနိုင်လို့အစိုးရဖွဲ့ပြီးပြီဆိုကြတဲ့ကအဲ့ကလူနိုင်ငံရေးအုပ်ချုပ်ရေးပြက်ကလေး9နှစ်စာဆွဲပြီးသားနေမှာပေါ့ဂျမ်းမုံရဲ့ဒီအစိုးရများနှိမ့်မို့ထင်တတ်တယ်ပြောဦးမလားဘယ်သူဘာပြောပြောဂျမ်းမုံနေမကဘူးလမ်းစုံပြုံလုံးကကို့အစိုးရကိုအပြတ်တက်ယုံကြတယ်တဲ့အဲပညာရေးပြက်ကလေးပညာရေးပြက်ကလေးအဲ့ဒါကတော့လမ်းစုံကိုရောက်လာတဲ့နိုင်ငံနိုင်ချာ9ပြန်ဘိုးရကူတော်လေးကပြောတာတော့ကြာကြာချင်းဂျမ်းမုံတို့လမ်းစုံကဟာရီအံ့တောင်အော်ယူရတယ်နိုင်ငံငါတက်သူတွေမှာတဲ့နိုင်ငံငါတက်သူဆိုလို့ဝေဝေးလန်လန်အနောက်တိုင်းတွားမတွေးပါနဲ့တော့အိန္ဒိယထိုင်းတို့မလေးရှားတို့အင်ဒိုနီးရှားတို့ဖိလစ်ပိုင်တို့လိုအာဆီယံနိုင်ငံတွေမှာတောင်တက်သူဆိုရင်ပညာရေးပြက်ကလေးရှိကြတာတဲ့တော့ဟိုဖွင့်ကျင်တဲ့အချိန်ကောက်ဖွင့်ပြီးချင်တဲ့အချိန်ကောက်ပိတ်လုပ်ကြတာမဟုတ်ဘူးတဲ့ဒီရက်ကနေဒီရက်အထိကြောက်လက်ခံတဲ့ရက်ဒီရက်ကနေဒီရက်အထိကြောင်းသားသစ်တွေကိုကြိုးဆိုတဲ့ရက်ဟောဒီရက်ဟောဒီရက်တော့ဖြင့်ကိုတင်ယူခြင်းနဲ့ဘာသာရွေးချယ်ခွင့်ပေးထားတဲ့ရက်ဟောဒီရက်ဟောဒီရက်ကတော့ဖြင့်ပထမအကြိမ်ဆက်မေးပွဲအဲ့လူတွေပေါ့နော်အသေးစိတ်ကြီးကိုရက်တွေကတတ်မှတ်ထားပြီးသားတဲ့ဟိုတလောကဟောင်ကောင်မှာဆန္ဒပြတဲ့ကျောင်းသားတွေကြည့်ပါလားရှိနေတဲ့ဒီမိုကရေစီလေးပျောက်ရှသွားမှာစိုးလို့သာစံတင်ကအပြင်လမ်းပေါ်ထွက်ဆန္ဒပြကြရတာကို့ပညာရေးကိုတော့အထီးကိုက်ဘယ်ခံခြင်းမှမလုပ်ရက်ကလည်းစာမှုပွဲဖြစ်ရကနီးနေတဲ့ရက်ဒီတော့စာကြဲရင်ဆန္ဒပြစန္ဒပြရင်စာကျက်စာမေးပွဲရဲ့ဆိုတာကဘဒုသားစီဘဒုနာစီဆိုတဲ့ရည်ရွယ်ချက်တွေနဲ့တတ်မှတ်ထားတာမှမဟုတ်ဘဲစန္ဒပြနေတဲ့ကျောင်းသားတွေစန္ဒမပြဝန်အောင်ဆိုပြီးကောက်ခံငင်းကတတ်မှတ်လိုက်တာမဟုတ်ဘူးကိုကျောင်းဝင်လာကလေးကဒီရက်ဒီရက်ကတော့စာမေးပွဲရဲ့ဆိုတာတရားဝင်အသိပေးပြီးသားဒီတော့စာမေးပွဲဖြေရမယ်ကျောင်းသားကလည်းလေးစားတယ်စာမေးပွဲလုတ်ပေးရတဲ့ဆရာကြီးကလည်းလက်ပြတတ်နေကဲပညာရေးပြက်ကလေးရှိတယ်ဆိုတာဘယ်လောက်ကောင်းလို့ပြောရအောင်မယ်အဲ့ဒီပညာရေးပြက်ကလေးဆိုတာကလေကြောင်ညာတင်ဘုံပေါ်မှာပမခချုပ်လက်မှတ်ကလေးထိုးပြီးကတ်ထားတာဟုတ်ဘူးနော်ကျောင်းသူကျောင်းသားတွေကျောင်းဝင်လာကလေးကလက်ထိလက်ရောက်ပေးတာတစ်နှစ်တာအတွက်လမ်းညွန်စာအုပ်ထုတ်ပြီးတော့ကိုပဲပေးတာတဲ့သိလားအဲ့ဒီစာအုပ်ထဲမှာတစ်နှစ်တာအတွင်းကျောင်းသူကျောင်းသားတွေသိစရာအများကြီးကိုပါတာတဲ့တော့အင်းလေပြောတာနေရတာပါအ အခုခေတ်တက်သူအာနာပိုင်တွေပါရီဆိုတာကမျက်စိကြီးနားကြီးတွေပဲလေကလောက်ရှိတက်သူကောလိပ်ဖွင့်ရပရက်စာမေးပွဲရဲ့ပညာရေးပြက်ကလေးတွေနဲ့အကြအနာတင့်တယ်ခြင်းတင့်တယ်နေမှာပါဂျမ်းမုံကတက်သူနဲ့မနီးဆက်တော့မတိလို့နေမှာပါအဲ့ဒါပြောတာပေါ့တော့နိုင်ငံအုပ်ချုပ်ရေးမှာပဲဖြစ်ဖြစ်ပညာရေးမှာပဲဖြစ်ဖြစ်စီးရီးနဲ့ကန်းနဲ့စနစ်တကျအလွတ်လွတ်ပြီးဟေးဆိုပြက်ကလေးရှိထားဖို့ကတိတ်ကိုအရေးကြီးတာပြက်ကလေးမရှိပါမရှိလူလူကတော့ဗျမ်းပရာနိုင်ငံဗျမ်းပရာတက်သူကြီးတွေဖြစ်ကုန်မှာပေါ့ဂျမ်းမုံတို့နိုင်ငံကြီးရောတက်သူကြီးတွေရောအဲ့လိုဖြစ်ခဲ့တာကိုတွေ့ကြုံခဲ့ရပြီပဲဟာမိဘပြည်သူများကိုချစ်တဲ့သမရာကြီးပါဆိုမှကိုနိုင်ငံဗျမ်းပရာဖြစ်ခါမလားပြက်ကလေးမထားပဲအလုလုမလားဘူးမနေနဲ့2015မှာရွေးကောက်ပွဲလာမှမဟုတ်ချမြေကြီးလက်နဲ့ခတ်တာကမှလွဲခြင်းလွဲအောင်မဲ့တော့